ရန်ကုန်နဲ့နေပြည်တော်တို့မှာဒေါခင်ဂျီဖောင်ဒေးရှင်းအတွက်မြေနေရာတွေငှားရမ်းမှုနဲ့အဂတိလိုက်စားမှုလုပ်တယ်ဆိုပြီးတော့မှဒီတရားစွဲခဲ့တဲ့အမှု၄မှုအတွက်ဒေါန်ဆန်းစုကြည်ကိုနေပြည်တော်အထူးတရားရုံးကထောင်ဒဏ်6နှစ်ချခဲ့ပါတယ်။ရန်ကုန်မှာ1မှုနေပြည်တော်မှာ3မှုနဲ့အစောပိုင်းကတည်းကတရားစွဲထားတဲ့အမှုတွေဖြစ်ပါတယ်။နေပြည်တော်ကအမှု3မှုအတွက်ပူးတွဲတရားစွဲခံခဲ့ရတဲ့ဒေါက်တာမျိုးအောင်ဦးမင်းသူနဲ့ဦးရဲမင်းဦးတို့လည်းတပေါင်းတဲ့ထောင်ဒဏ်3နှစ်စီထောင်ဒဏ်ချခံရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုမတ်ခင်ဖြူတွေးဆက်ပြီးတော့ပြောပြပါမယ်ရှင်။
ဒီကနေ့နေပြည်တော်အချင်းထောင်ထူတရားရုံးမှာဒေါ်ဆန်းစုကြည်ပေါ်ချမှတ်လိုက်တဲ့အမှုတွေတဲ့ဒေါခင်ကြီးဖောင်ဒေးရှင်းအတွက်လာရောက်တော့စိုက်ပျိုးသက်မွေးပညာသင်တန်းကျောင်းစီမံကိန်းမြေနေရာရယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခု။နောက်လာရောက်တော့စီမံကိန်းအတွက်နေထိုင်ဖို့နေအဆအဦးဆောက်လုပ်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုတွေအပြင်ရန်ကုန်တိုင်းဒေသကြီးအတွင်းဒေါခင်ကြီးဖောင်ဒေးရှင်းမြေနေရာငှားရမ်းမှုမှာပေါက်ဆေးထည့်နေအောင်လှုပ်ဆောင်ကဲမှုတွေအတွက်စွဲဆိုထားတဲ့အမှုတွေပါဝင်ပါတယ်။နေပြည်တော်မှာဆွဲဆိုထားတဲ့အမှု၃မှုအတွက်ထောင်ဒဏ်၃နှစ်တပေါင်းနဲ့နောက်ရန်ကုန်မှာဆွဲဆိုထားတဲ့အမှုအတွက်တီးခြား၃နှစ်ချမှတ်လိုက်တာပါ။နေပြည်တော်မှာဆွဲဆိုထားတဲ့အမှုတွေထဲမှာဒေါက်တာစုကြည်အပြင် NLD အစိုးရလက်ထက်နေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုမျိုးတော်ဝင်ဦးရဲမင်းဦးနောက်နေပြည်တော်စီပင်သားရေးကော်မတီဝင်ဦးမင်းသူတို့လည်းပူးတဲ့တရားဆွဲဆိုခံခဲ့ရပါတယ်။သူတို့၃ယောက်စလုံးကိုလည်းထောင်ဒဏ်၃နှစ်အထိချမှတ်ခဲ့ပါတယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုထားတဲ့ဒီအမှု၄မှုအတွက်ဒေါ်ဆန်းစုကြည်တနစ်ကြော်ကြားတရားရင်ဆိုင်ခဲ့ရတာပါ။အမိန့်ချခဲ့တဲ့အမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာအစဉ်အဆက်ကိုဆက်လက်အယူခံဝင်ဖို့အတွက်ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြင်ဆင်နေပါတယ်။ဒေါ်ဆန်းစုကြည်ကတော့သူ့အနေနဲ့ဥပဒေမဲ့လှုပ်ဆောင်ခဲ့တာနောက်အလွဲသုံးစားလှုပ်ဆောင်ခဲ့တာတွေမရှိခဲ့တာမို့အပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုထားပါတယ်။ဒေါက်ဆာစုကြည်အပေါ်အမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုထားတာမှာဒီထဲမှာအဂတိလိုက်စားတဲ့ဆွဆွဲချက်နဲ့တရားစွဲဆိုထားတဲ့အမှု၁၀မှုလည်းပါပါတယ်။ဒီ၁၀မှုတွေကကနဦးစွဲဆိုထားတဲ့အဂတိအမှု၄မှုကိုအပြစ်သက်အမိန့်ချမှတ်လိုက်တာပါ။စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါက်ဆာစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်။အမှုစစ်ဆေးတာတွေမှာပြစ်မှုကျူးလွန်ပါတယ်ဆိုပြီးသတ်မှတ်နိုင်တဲ့ဖော်ပြချက်တွေကဘယ်တစ်ခုနဲ့မှဒေါက်ဆန်းစုကြည်မညှိဆွန့်ခဲ့ဘူးဆိုတာပေါ်လွင်ထင်ရှားခဲ့တယ်လို့ဒီမှုကိုဒေါက်ဆန်းစုကြည်ဘက်ကလိုက်ပါဆောင်ရွက်တဲ့တရားရုံးရဲ့နှိစက်သူတွေက VOA ကိုပြောပါရယ်။တစ်ချိန်တည်းမှာအပြစ်ရှိတယ်ဆိုတာခိုင်မာစေမဲ့တက်တည်ပြတာမျိုးလည်းမရှိခဲ့ဘူးလို့တရားရုံးရဲ့နှိစက်သူတွေဘက်ကပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲဥဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာရယူခဲ့တယ်ဆိုတဲ့အမှုအတွက်လည်းဒေါက်ဆန်းစုကြည်ကိုထောင်ဒဏ်၃နှစ်ချမှတ်ခဲ့ပါရယ်။အဲ့ဒီအမှုကိုလည်းအထက်တရားရုံးအယူခံဝင်ထားပြီးလမ်းမဲ့ပုတ်ထူးနေမှာဆုံးဖြတ်မယ်လို့မျှော်လင့်ထားပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှု၊တဘာဝကပ်ဘေးဥပဒေချိုးဖောက်မှု၊ရွေးကောက်ပွဲဥပဒေချိုးဖောက်မှု၊နောက်အဂတိလိုက်စားမှုအမှုတော်တော်များများနဲ့စစ်ကောင်စီဘက်ကတရားစွဲဆိုတာကိုခံထားရတာပါ။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှုတဘဝဘေးအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုနောက်အဂတိလိုက်စားမှုအတော်များများနဲ့စစ်ကောင်စီဘက်ကတရားစွဲဆိုတာကိုခံထားရတာဖြစ်ပါရဲ့ရှင
်။ဒေါက်ဆာစုကြည်ဟာအခုဆိုလို့ရှိရင်ဒီစုစုပေါင်းထောင်ဒဏ်1နှစ်20ချခံထားရတာဖြစ်ပါရဲ့ရှင်။